ရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတုံးပတ်ဖြတ်တယ်ဆိုတဲ့ဆွဲချက်နဲ့ ICJ နိုင်ငံတကာတရားရုံးမှာဂန်ဒီယာနိုင်ငံကဆွဲထားတဲ့အမှုဟာတရားမျှတမှုရရှိမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကမျှော်လင့်နေပါတယ်။မြန်မာနိုင်ငံကိုယ်စားအမှုရင်ဆိုင်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်စန်းစုကြည်ကိုယ်တိုင် ICJ တရားခွင်ရှိရာတဟိတ်မြို့ကိုရောက်နေပါပြီ။ဒီတရားခွင်နဲ့ပတ်သက်လို့ရိုဟင်ဂျာဒုက္ခသည်တွေကဘယ်လိုသဘောထားနေကြပါသလဲ။ရိုက်တာသတင်းဌာနမေးမြန်းထားချက်တွေကိုအခြေခံပြီးမတ်စုမောင်ကပြောပြပေးပါမယ်ရှင
်။ ICJ နိုင်ငံကခုံရုံးမှာရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးတုံးတပ်ဖြတ်မှုတရားစွဲဆိုမှုမှာရိုဟင်ဂျာမွတ်စလင်တွေအတွက်တရားမျှတမှုရဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးရိုဟင်ဂျာဒုက္ခသည်စခန်းတွေမှာခိုလုံနေထိုင်နေတဲ့ရိုဟင်ဂျာတွေကတောင်းဆိုလိုက်ကြပါတယ်။တခိုင်မြောက်ပိုင်းကရိုဟင်ဂျာမွတ်စလင်တွေအစုလိုက်ပြုံလိုက်ထွက်ပြေးကြရတဲ့အထိလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်ခဲ့တယ်ဆိုပြီး OIC အစ္စလာမစ်နိုင်ငံများရဲ့ကူစားဂမ်ဘီယာနိုင်ငံကနေမြန်မာနိုင်ငံပေါ်မှာနိုင်ငံတကာတရားရုံး ICJ မှာပြီးခဲ့တဲ့နိုဝင်ဘာလကတရားစွဲဆိုခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးကိုယ်တော်လက်ခံမထားတဲ့မြန်မာနိုင်ငံဘက်ကတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်မြန်မာနိုင်ငံရဲ့အကျိုးစီးပွားအတွက်ကာကွယ်ရန်ဆိုပြီးတရားသွားရင်ဆိုင်ဖို့ ICJ ကိုရောက်ရှိနေပါတယ်။ကြားနာစစ်ဆေးမှုတွေကိုတော့မနေ့ကမှစတင်ပါပါ။ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးကုတုပလောင်ရိုဟင်ညာဒုက္ခသည်စခန်းလေးကရိုဟင်ညာဒုက္ခသည်တဦးကတော့သူတို့အရေးအတွက်တရားစွဲဆိုပေးခဲ့သူတွေကိုကျေးဇူးတင်ပါတယ်လို့ပြောပါတယ်
ICC कोडम मा बिसागन तुली दी दी यारमा लाख लाख शुक्रिया आरे बिसागन सही मतावे लवली आरे रोइंगा पूरा रोइंगा कोले जेदुन आरे रोइंगा कोले बिसावला मुखदंगरी किया ये
एंगर कातिया यो ICC एटी तिया स्वसो पेगेले दुरे को रगेबे अली ने था चीजु जमारे चनरो रोइंगा मुस्लिम ने अट तिया म्याटा मु या जमारे सिमने तिया ख्विन फिमे लो ले म्योले मारे चनरो अट तिया म्याटा मु या शिबो अला शिन म्यसी मा सुटाउ मारे
रोहिन्या दुखा दे अपू फरेस ပြောသွားတာပါဒီတပြည့်မှုဖြစ်စဉ်အတွက်ဒေါ်ဆန်းစုကြည်ကိုယ်တိုင်မှလည်းတာဝန်ရှိတယ်လို့အပူဖာဂတ်ကပြောပါတယ်။ပြီးခဲ့တဲ့2008ခုနှစ်အောက်တိုဘာလကအေအားစေချမ်းဖက်အခွဲကအစိုးရလုံခြုံရေးစခန်းတွေကိုတိုက်ခိုက်ခဲ့တဲ့နောက်စစ်တပ်ကနေနေရှင်လေးလှုပ်တဲ့အချိန်မှာတော့ရိုဟင်ဂျာသိမ်းကနန်းနဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်။အဲ့ဒီဖြစ်စဉ်တွေအတွင်းမှာလူခွေချိုးဖောက်မှုတွေဟာမြန်မာနိုင်ငံကလက်မှတ်ထိုးထားတဲ့လူမျိုးတုံးတပ်ဖြတ်မှုတားမြစ်ရေးနိုင်ငံတကာသဘောတူညီချက်ကိုမြန်မာဘက်ကချိုးဖောက်တာဆိုပြီးဂမ်ဘီယာနိုင်ငံကနိုင်ငံတကာခုံရုံး ICJ မှာတရားစွဲခဲ့တာပါ။ကုလသမဂ္ဂစုံစမ်းရေးအစီရင်ခံစာတွေမှာလည်းဒီဖြစ်စဉ်ဟာလူမျိုးတုံးတပ်ဖြတ်မှုအတီးရည်မှန်းတဲ့လုပ်ရဖြစ်တယ်လို့ထောက်ပြခဲ့ပါတယ်။ဒီအတွက်စစ်ကောင်ဆောင်တွေမှာအဓိကတာဝန်ရှိတယ်ဆိုပြီးတာဝန်ရှိတဲ့အစီအစဉ်ကိုပါထုတ်ပြန်ခဲ့ပါတယ်။မြန်မာအစိုးရဘက်ကတော့ဒီအစီရင်ခံစာတွေဟာချက်ကားလိုမီတစ်ဖက်သက်ဆန်တယ်လို့မြင်ပါတယ်။ခင်မွန်းဖြစ်သူအသက်ဖြတ်ခံခဲ့ရတဲ့ရိုဟင်ညာမျိုးသမီးတူကတော့စစ်ကောင်ဆောင်တွေနဲ့နီးတူဒေါအောင်ဆန်းစုကြည်ကိုပါအရင်ယူစေချင်ပါတယ်လို့ရိုက်တာသတင်းဌာနကပြောပါတယ်။
ñanar bi sargana ara unsan chi di sargana ara dunia tu sai bade ara baba endore dorgora diye guli mari mari khala ye gura gura ma sumo kolore ni jatan gori ona tala pura di mala majje
ñanar bi sargana ko yin dilu mi do unsan chi ko le tyo khwin tin sisi tin mare chamaru ri ko ba chang tat da le atat 3 ni nit pe shi ye chamaru a ngin song ta chama tami ni ri ko ba chang tat da le tru ga atin shi ye du ri ba ကျမတို့အမျိုးသမီးတွေကိုမတင်းကျင်တာနှိပ်စက်တက်ဖြတ်တာဘာကြောင့်မလဲဒါရီအလုံးအတွက်ကိုတရားမျှတမှုလိုချင်ပါတယ်မနေ့ကဒီဇင်ဘာလ10ရက်နေ့အင်္ဂါနေ့မှာတော့နယ်သာလန်နိုင်ငံ The Hague ကနိုင်ငံတကာတရားရုံး ICJ မှာဒီစစ်ဆေးချက်တွေနဲ့တိုင်ကြားထားတဲ့အမှုကိုစတင်ကြားနာဆစ်ဆေးမှာဖြစ်ပြီးဂမ်ဘီယာနိုင်ငံကဆောက်လဲချက်ကိုစတင်တင်သွင်းမှာဖြစ်ပါတယ်ဒီဇင်ဘာလ17ရက်နေ့မှာတော့မြန်မာနိုင်ငံဘက်ကဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးပြန်လည်ရှောင်လဲမှာဖြစ်ပါတယ်။ဒီဇင်ဘာလ12ရက်နေ့မှာတော့ဂမ်ဘီယာနိုင်ငံနဲ့မြန်မာနိုင်ငံတို့အပြန်အလှန်ရှောင်လဲကြမှာဖြစ်ပါတယ်ရှင်။